ဂျပန်ဝန်ကြီးချုပ်ဟာရှင်ဇိုအာဘေစီယုံမဲဆော်ဝဲတစ်ခုမှတနက်နေ့ပြစ်ခတ်ခံရလို့တင်ဆောင်သွားခဲ့ပြီးတဲ့နောက်နိုင်ငံတကာကောင်ဆောင်တွေဝန်ထဲစကားပြောကြားနေကြပါတယ်ဝန်ကြီးချုပ်ဟောင်းအတက်ရှင်ဖို့သူ့ရဲ့ဆုတောင်းမပြေခဲ့ဘူးလို့လက်ရှိဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါပြောကြားခဲ့ပြီးတော့ဘလို့မှခွဲမလွတ်နိုင်တဲ့လောက်ရဖြစ်တယ်လို့ပြစ်ခတ်မှုကိုအပြစ်တင်ရှုံချပြောကြားခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ဟောင်းအကြမ်းဖက်ပြစ်ခတ်ခံရတဲ့အတွက်တုံ့နှုတ်စိတ်မကောင်းဖြစ်ရတယ်လို့အင်ဂျီရောကလည်းထုတ်ပြန်ပါတယ်ဂျပန်ကသတင်းတွေကိုသမ္မတဂျိုးဘိုင်ဒန်မပြတ်ဆန့်ကျင်နေပါတယ်လို့လည်းထုတ်ပြန်ချက်မှာပြောကြားထားပါတယ်ဒီသတင်းကြောင့်တုံ့ပြန်ရတယ်လို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ G20 စီးပွားပွဲတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းအခုလိုမျိုးပြောကြားခဲ့ပါတယ
်
လောက်ချက်ကတ်ချက်ခံရတဲ့သတင်းဟာထိတ်လန့်တုံ့လုံးစရာကောင်းပြီးတော့အင်မတန်ကိုစိတ်ညစ်နှောင်းစရာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ပြောကြားခဲ့တာပါမစ္စတာအာဘေဟာခေါင်းဆောင်ကောင်းတဦးဖြစ်တယ်လို့သူဝင်ကြီးချုပ်တာဝန်ထမ်းဆောင်နေစဉ်အမေရိကန်နဲ့ဂျပန်ဆက်ဆံရေးစိတ်ကိုအဆင်ပြေခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းနာရမီယထာပူရာယုံတခုအပြင်မှာအထက်လွှတ်တော်အမတ်နီလာဝင်ပြိုင်မဲ့ဒုတိယအတွက်မဲဆွယ်စည်းရုံးပေးနေစဉ်မှာတနက်နေ့ပြစ်ခတ်ခံရပြီးတော့ဆေးရုံမှာတည်ဆုံသွားခဲ့တာဖြစ်ပါတယ်။တနက်နေ့ပြစ်ခတ်ခဲ့သူအသက်40နှစ်အရွယ်ရေတပ်တပ်ဖွဲ့ဝင်ဟောင်းဖြစ်တယ်လို့ဂျပန်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အသက်68နှစ်အရွယ်မှာကွယ်လွန်သွားတဲ့ဝင်ကြီးချုပ်ဟောင်းအာဘေးဟာဂျပန်နိုင်ငံမှာဝင်ကြီးချုပ်တာဝန်ကိုတက်တန်းအရှိဆုံးထမ်းဆောင်ခဲ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။2006ခုနှစ်ကနေ2009ခုနှစ်အထိတစ်ချိန်2012ခုနှစ်ကနေ2020ခုနှစ်အထိတစ်ချိန်ဝင်ကြီးချုပ်တာဝန်ယူခဲ့ပြီးတော့ကျန်းမာရေးကြောင့်2020ခုနှစ်မှာတာဝန်ကနေအားယူခဲ့တာပါ။ဒါပေမဲ့သူဟာနိုင်ငံရေးလောကမှာတက်ကြွနေဆဲဖြစ်တယ်လို့အာနာယလစ်ဘရယ်ဒီမိုကရက်ပါတီမှလည်းဩဇာလွှမ်းမိုးဩဇာညောင်းနေဆဲဖြစ်ပါတယ်ဂျပန်မှာခေါင်းဆောင်ကောင်းတယောက်ဆုံးရှုံးသွားတာဖြစ်တယ်လို့ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ကပြောကြားပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေလုံခြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့များစွာအံ့ဩတုံ့နှုတ်ရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့မိသားစုနဲ့ဂျပန်ပြည်သူတွေအတွက်စိတ်ထိတ်ခိုက်ဝမ်းနည်းစီခွဲရကြောင်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကလည်းထုတ်ပြန်ပါတယ်။မြန်မာပြည်သူတွေအတွက်မစ္စတာအာဘေကူညီထောက်ပံ့ပေးခဲ့တာတွေအတွက်ဘရောမှမေ့မှမဟုတ်ကြောင်းနဲ့အခုလိုခြေခွဲစရာအချိန်မှာဂျပန်ပြည်သူတွေနဲ့အတူမြန်မာပြည်သူတွေရပ်တည်နေပါတယ်လို့ဒေါ်စင်မအောင်ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။36နှစ်အတွင်းမှာမြန်မာနိုင်ငံကိုပထမဆုံးဂျပန်ဝန်ကြီးချုပ်တယောက်အနေနဲ့2013ခုနှစ်တုန်းကတည်းကမစ္စတာအာဘေလာရောက်ခဲ့ပြီးတော့သမ္မတဦးသိန်းစိန်နဲ့အဲ့ဒီအချိန်ကတွေ့ဆုံခဲ့တယ်လို့2014ခုနှစ်တုန်းကအာဆီယံဂျပန်ထိပ်သီးစည်းဝေးအပွဲအတွက်ဒုတိယအကြိမ်မြန်မာနိုင်ငံကိုလာရောက်ခဲ့ပူးပါတယ်။ NLD အစိုးရသမ္မတဟောင်းဦးထင်ကျော်နိုင်ငံတော်အတိုင်းမြင်ကတော်ဆန်းစုကြည်တို့ရဲ့တီးခြားဂျပန်ခင်းစဉ်တွေမှာလည်းဝင်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မစ္စတာအာဘေရဲ့ဇနီးတွေဟာလည်းပရဟိတလုပ်ငန်းတွေအတွက်မြန်မာနိုင်ငံကိုတစ်ချိန်မကျပါလာရောက်ခဲ့ဘူးပါရှင်။